န်းခန့်တာလို့မာဝါရဲ့လားတူတော်မောင်ငြိမ်းချမ်းရေးနိုဘယ်ဆုရဒေါက်တာမာတင်လူသာကင်းပြောသွားတဲ့နာမည်ကျော်စကားတခွန်းရှိတယ်မတရားမှုတစ်ခုမှကြားနေတယ်ဆိုရင်တင်ဟာဖိနှိပ်သူဘက်ကလိုက်ဖို့ရွေးချယ်လိုက်တာနဲ့အတူတူပါပဲတဲ့ကြားနေတာမဟုတ်ပဲဖိနှိပ်သူဘက်ကလိုက်တာဆိုရင်တော့ပူပြီးဆိုးရွားသွားပြီပေါ့ငါတူအရက်သားဆိုးရွားတဲ့တက်လာပြီးနောက်ပိုင်းနိုင်ငံပိုင်သတင်းစာနှစ်ဆောင်ပြည့်တဲ့ကြေးမုံနဲ့မြမအလင်းသတင်းစာတွေဟာသတင်းတင်ပြပုံအပြင်အစင်နဲ့စောင်းမားအဘော်တွေကိုပါပြုပြင်ပြောင်းလဲခဲ့တဲ့အတွက်သတင်းစာဖတ်သူတွေအကြိုက်ဖြစ်ခဲ့ရပါတယ်အာဏာရှင်လက်ထက်တုန်းကဝါဒဖြန့်အစိုးရအဘော်တခုသီးကိုသာဇောင်းပေးရေးသားနေရကနေပြည်သူတွေနဲ့နီးစပ်တဲ့လူထုစိတ်ဝင်စားမှုများပြားတဲ့သတင်းစောင်းမားတွေရသစာပေတွေပို့ပြီးလွတ်လပ်တဲ့အဘော်နဲ့အရေးသားတွေဖတ်ရှုလာတဲ့အတွက်လူထုစိတ်ဝင်စားမှုပို့ပြီးမြင့်တက်လာခဲ့ပါတယ်။ဆောင်ရင်လဲပို့ပြီးတိုးရိုက်လာတဲ့အပြင်ကြော်ညာမှာလဲအရင်နှုန်းကထက်နှစ်ဆလောက်ပုံများလာတာကိုသတိထားမိပါတယ်။အစမတန်မြင့်တက်လာတဲ့စက်ကူစီပုံနှိပ်ခနဲ့အခြားအထွေထွေကုန်ကျစရိတ်တွေမြင့်တက်နေတာကြောင့်ပုဂ္ဂလိကသတင်းစာတွေတောက်ခံမထားနိုင်တော့ပဲတစ်ဆောင်ပြီးတစ်ဆောင်ရက်နာသွားနေရချိန်မှာနိုင်ငံပိုင်သတင်းစာကတော့ပန်းမှန်လေးအနေထားပဲရှိနေပါသေးတယ်ငါတူ။ပုံနှိပ်မီဒီယာကြော်ညာတွေရဲ့80ရာခိုင်နှုန်းလောက်ကိုနိုင်ငံပိုင်သတင်းစာကရယူထားတဲ့အနေအထားမှာရှိပြီးအခြားပုဂ္ဂလိကသတင်းစာဂျာနယ်တွေထက်အစပေါင်းများစွာတာလွန်တဲ့အနေအထားမှာလည်းရှိပါတယ်။ဒီနေ့ကိုစောင်းရီ3သိန်းကျော်လောက်ရိုင်းနှင်းနေရပြီးနိုင်ရေးကြော်ညာတစ်ခုတည်းကတင်ကုန်ကျငွေသာမကအမြတ်ငွေပါအတတင်ရရှိနေပါတယ်လို့အရင်ပြန်ကြားရေးဝန်ကြီးဟောင်းဦးရဲထုတ်ကလည်းပြောသွားခဲ့မှုပါတယ်။အစိုးရကတရားဝင်ရောင်းချငွေတစ်စောင်ကို50ကျပ်သာရှိတာကြောင့်အခြားပုဂ္ဂလိကသတင်းစာဂျာနယ်တွေရဲ့ရောင်းချဝင်နေဆိုရင်အတော်ကလေးကွာဟနေပါတယ်။ဆောင်ရည်ပုံများတာရဲ့နိုင်ငံပိုင်သတင်းစာဖြစ်တာရဲ့ကြောင့်ဂုံတိတ်ခါနဲ့ယုံကြည်စိတ်ချရမှုအပိုင်းမှာအားသာမှုရှိပြီးချမ်းကျင်မှုအပိုင်းမှာနယ်မျိုးတွေအထိပြန့်နှံ့အားကောင်းတာကြောင့်ကြော်ညာရှင်တွေအားလုံးကနိုင်ငံပိုင်သတင်းစာတွေမှာပိုပြီးကြော်ညာကြပါတယ်ငါတူ။အထူးသဖြင့်နိုင်ငံပိုင်မီဒီယာဖြစ်တာကြောင့်သတင်းအချက်လက်တိကျခိုင်မာမှုနဲ့မီဒီယာကျင့်ဝတ်ပိုင်းကိုပိုပြီးအလေးထားဂရုစိုက်တာကိုပြည်သူတွေကယုံကြည်ကိုးစားကြတာပါ။ဒါပေမဲ့အခုနောက်ပိုင်းနိုင်ငံပိုင်သတင်းစာတွေကိုပြည်သူတွေယုံကြည်ကိုးစားမှုရော့ကျလာပြီးနိုင်ငံပိုင်သတင်းစာတွေရဲ့မီဒီယာကျင့်ဝတ်ပိုင်းဆိုင်ရာလိုက်နာကျင့်သုံးမှုတွေကိုမေးခွန်းထုတ်ရမလို့အနေထားတွေဖြစ်လာပါတယ်။ဥပမာအနေနဲ့အခုဟိုလေးကျော်ဖြစ်နေတဲ့အောင်ရဲထွေးအသက်ခံရတဲ့အမှုမျိုးမှာပေါ့ရန်ကုန်တိုင်းဒေသကြီးအရှေ့ပိုင်းခရိုင်တရားရုံးကတရားခဏ်တွေကိုတရားရှင်လွတ်လိုက်ပြီးနှစ်ရက်အကြာနိုင်ငံပိုင်သတင်းစာနှစ်ဆောင်ဖြစ်တဲ့မြမအလင်းနဲ့ကြေးမုံသတင်းစာတွေမှာတရားရှင်လွတ်လိုက်တာကိုဥပရိယအမှန်ကန်ကြောင်းရေးသားထားတဲ့စောင်းမားနှစ်ပုဒ်တပြိုင်တည်းပါလာပါတယ်ဒီစောင်းမားနှစ်ပုဒ်လုံးရဲ့အနှစ်ချုပ်အဘော်တွေကတက်သိမခိုင်လုံရင်တရားရှင်လွတ်ပေးရမှာဖြစ်တဲ့အကြောင်းနှစ်ကြောင်းပြီးရေးသားထားတာပါတရားခဏ်တွေကသူတို့တက်ကြောင်းဝန်ခံပြီးတဲ့အပြင်တက်တဲ့လူအမြောက်များရဲ့ရှေ့မှာလူတက်မှုဖြစ်ခဲ့တာပါဒီဆောင်မနှစ်ဆောင်ကိုဖတ်ပြီးပြည်သူတွေကဆောင်မရှိနှစ်ယောက်လုံးကိုအပြင်းထန်ဝေဖန်ပြစ်တင်ခဲ့ကြပါတယ်အထူးသဖြင့်ဆောင်မနှစ်ဆောင်ကိုကြ བྱ ိုင်နဲ့တဲထည့်ပေးခဲ့တဲ့နိုင်ငံပိုင်သတင်းစာတွေဖြစ်ကြတဲ့ကြေးမုံနဲ့မြမအလင်းသတင်းစာနှစ်ဆောင်ကိုပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ခဲ့ကြပါတယ်နိုင်ငံပိုင်သတင်းစာနှစ်ဆောင်ရဲ့မီဒီယာကျင့်ဝတ်နဲ့မကိုက်ညီတဲ့ဘက်လိုက်ရေးသားမှုတွေကိုဖော်ပြပေးတဲ့အပေါ်မှာပြစ်တင်ဝေဖန်ခဲ့ကြတာပါပုဂ္ဂလိကသတင်းစာဂျာနယ်တွေမှာရည်သားဖော်ပြခဲ့တာမဟုတ်ပဲဂုံတိတ်ခါကြီးမားတဲ့မီဒီယာကျင့်ဝတ်ကိုပိုးပြီးလိုက်နာကျင့်သုံးရမယ်နိုင်ငံပိုင်သတင်းစာနှစ်ဆောင်ဖြစ်နေတာကြောင့်လူတွေပိုးပြီးအမျက်ဒေါသဖြစ်ခဲ့ကြရပါတယ်တရားခဏ်တွေဘက်ကကာကွယ်နှက်ချောင်းပေးရည်သားထားတဲ့စောင်းမားနှစ်ပုဒ်ကိုပြည်သူတွေဝေဖန်ပြစ်တင်နေကြချိန်မှာဒီထက်ဆိုးတဲ့ကိစ္စတစ်ခုထပ်ပြီးပေါ်လာပြန်ပါတယ်အဲ့ဒါကဘာလဲဆိုတော့ပြည်သူတွေပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်နေကြတဲ့စောင်းမားရှင်မောင်စာကနဲ့ကျော်ဝင်းညီတို့ကိုကာကွယ်ပြီးပြည်သူတွေကိုရင်းရင်တီးတီးပြန်ပြီးဝေဖန်တိုက်ခိုက်ထားတဲ့စောင်းမတပုတ်မြမအလင်းသတင်းစာကဩဂတ်လ4ရက်နေ့မှာထပ်ပြီးဖော်ပြလိုက်တာပါစောင်းမရှင်ကပြည်သူတွေကိုညံရင်နှိမ့်တဲ့သူတွေပုံစံမျိုးတုံတုံထားပါတယ်ငါတူဒီစောင်းမကိုဖတ်ပြီးလူမှုကွန်ရက်စာမျက်နှာပေါ်မှာကြေးမုံနဲ့မြမအလင်းသတင်းစာတွေကိုဘယ်သူတွေကမောင်းပိုင်စီးထားတာလဲဒီနိုင်ငံပိုင်သတင်းစာတွေဟာပြည်သူပတ်စံနဲ့ပြည်သူတွေကိုပြန်ပြီးစော်ကားဖို့ထုတ်ဝေနေကြတာလားလို့ပြည်သူတွေကမေးခွန်းထုတ်နေကြပါပြီငါတူနိုင်ငံပိုင်သတင်းစာတွေဟာဗက်လိုက်မှုမရှိပဲအစိုးရနဲ့ပြည်သူကြားမှာပေါင်းကူးပေးရမယ်ပေါင်းကူးတရားသာဖြစ်တဲ့ညီပြည်သူတွေရဲ့အကျိုးစီးပွားကိုကိုစားပြုရမှာဖြစ်ပါတယ်သတင်းမီဒီယာကျင့်ဝတ်တွေကိုပြဋ္ဌာန်းထားရမှာထုတ်ပြန်လိုက်တဲ့သတင်းအချက်လက်တွေတိကျအမှန်ကန်မှုရှိစေဖို့မိမိတို့လိုရာစွဲမေးဖို့လူရင်းအချက်လက်တွေကိုတမင်တကာထိန်ချန်မထားဖို့သူတစ်ပါးရဲ့အခွင့်အရေးကိုထိပါနှောက်ယှက်ရေးသားဖော်ပြခြင်းမှရှောင်ကျဉ်ဖို့မမှန်ကန်တဲ့သတင်းတွေကိုရေးသားဖော်ပြမိရင်လေအဲ့ဒီသတင်းကိုစောလင်စွာပြန်လည်ဖြည့်ရှင်းပေးဖို့ မိသည့်တစိုးလက်ဆောင်ကိုမှခံယူခြင်းမပြုဖို့တိမ်ဖြင်းရုံညံ့တဲ့အတုံးနှုံးတွေမတုံးမိစေဖို့မလိုမုံဒီစိတ်မစ္စရာစိတ်တွေနဲ့ဆွတ်ဆွဲဝေဖန်မြေသားမိစေဖို့ဘာသာတစ်ခုမှအခြားဘာသာတစ်ခုကိုထိခိုက်ပုတ်ခတ်ရေးသားခြင်းမပြုဖို့တိုင်းသားစီလုံးညီညွတ်ရေးကိုထိခိုက်စေနိုင်တဲ့ရေးသားမျိုးကိုရှောင်ကျင်ဖို့ပြဋ္ဌာန်းထားပါတယ်အခုနိုင်ငံပိုင်သတင်းစာမှာဖော်ပြထားတဲ့စောင်းမနှစ င်းတရားနဲ့နိုင်ငံပိုင်သတင်းစာတွေထဲမှာထည့်သွင်းဖော်ပြခဲ့တာလဲဆိုတာကိုပြည်သူတွေကစိတ်ဝင်စားဖြစ်နေကြပါတယ်။စောင်းမားတွေကိုထည့်သွင်းအသုံးပြုခဲ့တဲ့စာရီးမှုချုပ်နဲ့စာရီးမှုတွေမှာတာဝန်ရှိတဲ့အပြင်သတင်းနဲ့စာနယ်ဇင်းလုပ်ငန်းရဲ့ဗဟိုပြန်ကြားရေးဝန်ကြီးဌာနမှလည်းတာဝန်ရှိပါတယ်။အခုပြည်သူတွေကဒီစောင်းမားတွေကိုထည့်သွင်းအသုံးပြုခဲ့တဲ့စာရီးမှုချုပ်နဲ့စာတီးမှုတွေကိုလိုအပ်သလိုစီစစ်အရေးယူမှုတွေပြုလုပ်ပေးဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတောင်းဆိုနေကြပါပြီ။နိုင်ငံပိုင်သတင်းစာတွေရဲ့အကုန်သိခါနဲ့ပြည်သူတွေရဲ့ယုံကြည်ကိုးစားမှုကိုမလျော့ကျစေဖို့ပြည်ကြားရေးဝန်ကြီးဌာနအနေနဲ့လည်းသတင်းစာတွေမှာရေးသားနေကြတဲ့သတင်းနဲ့စောင်းမားအပေါ်တွေကိုတည်တည်ချာချာစီစစ်ကြံ့မှတ်ဖို့လိုအပ်ပါတယ်ဆိုတဲ့အကြောင်းအကြံပေးရင်းဒီတစ်ပတ်ညီကုန်းချုပ်လိုက်ပါရစေ။မင်းလဲအာရင်ငါးစီစာပြန်ပါချစ်လက်စွာသောမင်းရဲ့အဘ Sunny Ooh.